2024သမ္မတရွေးကောက်ပွဲအတွက်ကြာသပတေးနေ့ညမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့နှစ်ယောက်ပထမဆုံးကြိမ်ဖြစ်တဲ့စကားဆစ်ထိုးပွဲကိုဂျော်ဂျီယာပြည်နယ်အတ္တလန်တန်မြို့မှာကျင်းပပါတယ်။သမ္မတဟောင်းထရမ့်နဲ့စကားဆစ်ထိုးပွဲမှာသမ္မတဘိုင်ဒန်ရဲ့ပြောဆိုမှုတွေတုံ့ပြန်မှုတွေကိုအများကစိတ်ပျက်ခဲ့တာတွေ့ရတဲ့နောက်စိုးရိမ်လာတဲ့ဒီမိုကရက်တစ်ဟာသူတို့ပါတီရဲ့သမ္မတလောင်းအတွက်အသက်82နှစ်ရှိပြီဖြစ်တဲ့သမ္မတဘိုင်ဒန်နေရာမှာအသက်ပိုပြီးငယ်သူကိုအစားထိုးတဲ့မတဲ့ဆွေးနွေးကြပါတယ်။စကားဆစ်ထိုးပွဲကိုစောပြီးကျင်းပရင်မဲဆွယ်ပွဲအခြေအနေတစ်မျိုးပြောင်းနိုင်နေဆိုရယ်ဘိုင်းနဲ့မဲဆွယ်ပွဲမဟာဗျူဟာဟာအလုံးမဖြစ်ဘူးလို့ဒီမိုကရက်ပါတီနိုင်ငံရေးမဟာဗျူဟာချက်သူဂျင်မန်လီကပြောပါတယ်။သမ္မတဘိုင်းနဲ့ဟာမိနစ်60ကြာစကားဆစ်ထိုးပွဲမှာအစပိုင်းကလေးတန်ပြော့ပြော့နဲ့မသိမကွဲပြောခဲ့တယ်လို့ပြောရင်ရက်သွားတာထင်နေတာနဲ့ဘာပြောချင်မှမသိဖြစ်နေတာမျိုးတွေမြင်နေရပါမယ်။သမ္မတဟောင်းထရမ့်ကတော့တက်တက်လက်လက်ပြောဆိုသလိုသူ့ထုံးစံအတိုင်းတိုက်ခိုက်ပြောဆိုတာတိတ်မလုပ်ပါနဲ့သမ္မတဘိုင်ဒန်ထက်တော့မမှန်ကန်တဲ့အချက်လက်တွေကိုပြောခဲ့တာဖြစ်ပါတယ်